တော်တာရှင်များရှင်အစုအဖွဲ့တစ်ခုတလေကောင်းမှုအတွက်ပြင်ဆင်ရင်းပိတ်ဆို့ရင်းဆယ်စုနှစ်များစွာအတွင်းပြည့်ဝင်လာတဲ့မြမပညာရေးစနစ်ဟာမျိုးဆက်20 30ကလူတွေရဲ့ရည်ချင်းတွေကိုနှိမ်ဆင်းသွားစေခဲ့တာအလုံးအသိဖြစ်ပါတယ်။ပြောင်းလဲလာတဲ့ပညာရေးစနစ်ကြောင့်လူတွေရဲ့တန်ဖိုးထားမှုဟာကိုယ့်ရဲ့တက်ကြွမှုရူသားဖြောက်မတ်မှုအပေါ်မှာအခြေမခံတော့ပဲအာဏာရှိသူလုပ်ပိုင်ခွင့်ရှိသူနဲ့ပေါင်းသင်းဆက်ဆံတတ်မှုအခွင့်အရေးရဖို့လက်ပတ်အကွက်ရွှေ့တတ်မှုတွေအပေါ်အခြေခံလာပါတယ်။တိုင်းပြည်အတွက်အရေးကြီးလာသူလူငယ်တွေကိုပြောထောင်ရတဲ့ပညာရေးဝန်ကြီးဌာနကိုယ်တိုင်ကလူငယ်တွေကိုအသိပညာပေးရမယ့်ဆရာရွေးချယ်တာနေရာချထားတာတွေမှာအဂတိပါလာတာဟာအခြေခံကချစားသလိုအဆောက်အဦကြီးတစ်ခုလုံးအတွက်အန္တရာယ်ကြီးလာပါတယ်။အခြေခံတဲ့ပညာရေးအဆောက်အုံဖြစ်ဖို့အစိမ့်မြင့်ပညာရေးကိုပေးနေတဲ့တက္ကသိုလ်ဆရာတွေကိုခန့်အပ်ရွေးချယ်ဖို့ဆရာရီမှာရှိတဲ့နဲ့ခံယူချက်နဲ့ပတ်သက်ပြီးရန်ကုန်စီးပွားရေးတက္ကသိုလ်ပထဝီဌာနမှာတာဝန်ထမ်းဆောင်ခဲ့တဲ့အငိမ့်စားဌာနမှပမောက္ခဒေါက်တာချိုဝင်းကျော်ကအခုလိုပြောပါတယ
်တက္ကသိုလ်ကဆရာဆိုတာမဟာဘွဲ့ဒေါက်တာဘွဲ့ဒါရီယာထားယုံနဲ့ပြည့်စုံတယ်လို့မပြောနိုင်ဘူးအဲ့ဒီပညာရနယ်ပယ်ကိုသူကမဲ့မဲ့မောမောရှိနေပြီးတော့အမြဲတမ်းကျောင်းကျောင်းသားတွေအတွက်စမ်းသစ်တီထွင်နိုင်တဲ့ဉာဏ်နဲ့သိဝင်စားနေရမယ်တင်ကြားရေးကိုဇံဝင်နေရမယ်အဲ့လိုမဟုတ်ဖဲနဲ့ယူတာကနေဘယ်နှနှစ်ဖြစ်ရင်လက်ထောက်ကတိကလက်ထောက်ကတိကနေ၅နှစ်ကြာရင်ကတိကဆိုရက်အချိန်နဲ့ယာရုတိုးသွားတာကိုပဲထိုင်ဆောင်နေတဲ့လူတွေအဲ့လိုဆရာတွေဆိုလို့ရှိရင်လည်းတက္ကသိုလ်ကပညာရေးစင်တာနဲ့ဒီတိုင်းပဲဖြစ်နေမှာဖြစ်တဲ့အတွက်ကြောင့်မလို့ဒီတက္ကသိုလ်ကဆရာတွေကိုယာရုတိုးပေးတော့မယ်ဆိုလို့ရှိရင်ဒီတိုင်းပါနဲ့မလုပ်ဖဲနဲ့သူ့ရဲ့ academic performance လို့ခေါ်ရမှာပေါ့နော်ကိုကြီးကိုသေးစမ်းဆောင်ချက်တွေကိုကြည့်ရအဲ့ဒီခါမှလည်းကြည့်ပေးတဲ့လူကဘက်မလိုက်ဖဲနဲ့မှန်မှန်ကန်ကန်တကယ်လုပ်ပေးတဲ့လူတွေဖြစ်ပြီးတော့မှပညာရေးကိုလုပ်ပေးရင်တော့ပိုကောင်းလာမယ်ပညာရေးရှင်ဖြစ်လာမယ်လို့မြင်တာပေါ့နော
်မန်လီတက္ကသိုလ်ကအင်္ဂလိပ်စာကတိကဟောင်းဥမမောင်တာပြောပြတဲ့သူတို့ခေတ်ကဆရာတွေအကြောင်းကိုဒီနေ့ခေတ်အခြေအနေနဲ့နှိုင်းယှဉ်ကြည့်ကြည့်ပါရှင
်ကျွန်တော်တို့ခေတ်ကဆရာကြီးတွေကနိုင်ငံတော်ကပံ့ပိုးထားတဲ့လစာနဲ့သူ့မိသားစုတင်းတင်းတယ်တယ်နေနိုင်တဲ့အဆင့်ရှိဟိုเจ้าလူเจ้าသားကိုကြည်ထင်ပေးဖို့မပြောနဲ့ပတ်ဆက်ယူဖို့မပြောနဲ့အိမ်ခေါ်ပြီးတော့လက်ဖက်စုပ်ကျွေးပြီးတော့ကော်ဖီတိုက်လက်ဖက်ရည်တက်ပြီးချက်ဆက်မစာသင်ပေးသေးတာကျောင်းလူကျောင်းသားပေါ်မှာအခကြီးငွေမမျော်ပဲနဲ့ကိုစင်းစေတာနဲ့ကိုအယုံစိုက်နိုင်ခဲ့။နောက်ပိုင်းတဖြည်းဖြည်းတဖြည်းဖြည်းနဲ့ဆရာကြီးရဲ့ပြလာတဲ့ဝင်ငွေလစာနဲ့မိသားစုရဲ့ဒီဘူတော်လေးခက်ခဲလာတယ်။အဲ့ဒီအချိန်မှာဒီပေါ်မှာသူအယုံစိုက်နိုင်မှုလဲသွားတယ်လို့ကျွန်တော်တို့ယူဆတယ်ခင်ဗျာ။ကျောင်းသားပေါ်မှာရော teaching ပေါ်မှာရော lesson preparation ပေါ်မှာရောကိုယ်လေးအားရသွားတယ်ခင်ဗျာ။
စာသင်ခန်းရဲ့အနေထားဟာလဲကျောင်းသားတွေပညာရရှိမှုပမာဏကိုပြောင်းလဲစေတဲ့အကြောင်းဥမမောင်တာကဆက်ပြောပါတယ
်ကျွန်တော်တို့ English major တက်တယ်ခင်ဗျပညာရေးတက်သူပါပေါ့နော်အဲ့ဒါက1973အဲ့မှာစုစုပေါင်းမှာကျောင်းသူကျောင်းသားက23ယောက်ပဲရှိတယ်ပင်နဲ့ဆရာကြီးတွေလည်းကျောင်းသူကျောင်းသားတွေကိုတယောက်ချင်းဘိုင်နေမှုသိနေတာ
ကျော
င်းရှင်တွေရဲ့အမူအကျင့်ကိုလည်းသိနေတာအဲ့တော့ပင်ရတာလည်းမုန်းချက်မှုမရှိဘူးခင်ဗျကျန်ချမရီရလည်းပဲအတက်နိုင်ဆုံးတန်ရှင်ပြီးနိုင်တဲ့ဒူးချင်းကိုလေအဲ့ဒါကကျွန်တော်တို့ကျောင်းသားဘုရားပေါ့နော်နောက်ကျွန်တော်တို့ဆရာဆဖြစ်တော့1979ပထမဆုံးဆရာအနေနဲ့အတန်းဝင်ရတာကကျောင်းသားက200ဝန်းကျင်ရှိနေတယ်ပြည့်ကျက်နေတာပေါ့ဗျာအဆူညာနာရော class control ကိုအစားခက်ပါတယ်အဲ့ဒါတော့ပြီးတာတဲ့ဌာနမှုပေါ့
တက္ကသိုလ်ပညာသင်ယူရဲဆိုတာဟာကာယကံရှင်ကျောင်းသားအတွက်ဘဝရည်တည်ရေးမှာလိုအပ်တဲ့ပညာရည်တွေရရှိဖို့ဖြစ်ပြီးတိုင်းပြည်အတွက်တော့သူတို့ကိုနိုင်ငံတိဆောက်ရေးမှာညာနာလုပ်သားတွေအဖြစ်အသုံးချဖို့ဖြစ်ပါတယ်။ဒါပေမဲ့အကြောင်းအမျိုးမျိုးအကြောင်းပြချက်အမျိုးမျိုးနဲ့ပြောင်းလဲလာတဲ့ပညာရေးစနစ်ကြောင့်ဆယ်စုနှစ်အတော်ကြာလာတဲ့အခါမှာတော့တက္ကသိုလ်တွေဟာဘွဲ့ရတွေကိုထုတ်လုပ်တဲ့စက်ယုံတွေလိုဖြစ်လာပါတယ်။တက္ကသိုလ်ကျောင်းသားတွေဘာကြောင့်ထုတ်ကုန်တွေလိုဖြစ်လာပါသလဲ။တိရစ္ဆာန်မွေးမြူရေးနဲ့စေကုသရေးတက္ကသိုလ်မှာပါမုခချုပ်တာဝန်ထမ်းဆောင်ခဲ့တဲ့စာရေးဆရာကြည်မင်းရဲ့အမြင်ကတော့ဒီလိုပါ။
ဒီရည်စီမံရေးကြာမှတ်တကတခြားဌာနတွေစဉ်းစားမှုလို့စိုက်ပျိုးရေးလို့မွေးမြူရေးလို့လေယာကန်နာနဲ့အဲ့ရအကုန်ချစ်ချက်တာဥပမာစနစ်ပညာရှင်ဘယ်လောက်ခွင့်မလဲ။ဘာဆက်ုံနေချောင်းလုပ်ငန်းတွေနေရာချခံမှုဘယ်လိုရှိမလဲ။ဘယ်စီယန်ဇာတာကိုဘလူးဝတ်တူရမှာစိတ်ုံဘလူးဝတ်ပို့မလဲ။စိတ်ုံမှာဘလူးရေးကဘာလုပ်ပြီးနိုင်ငံရေးချက်ကိုစီဝိုင်းပညာရှင်တွေကဘလူးပို့ပြီးမလဲ။အဲ့ဒါကိုအစိုးရကဘလူးပူမလဲ။အဲ့ဒီစီမံချက်တွေအကုန်လုံးသွားရတယ်။အဲ့လိုသွားရခါကျမှစေယုံကြီးအကျဉ်းကြီးပေါ်လာပြီးရပြီးတော့တိုင်းပြည်စီပွားရေးကျက်လာတာအဲ့ဒါကို integrated ပညာရေးရှင်တွေလို့ခေါ်တယ်အဲ့လိုမျိုးလုပ်ခဲ့ရင်မနာအောင်မြင်တယ်နောက်ရှိမှာကပညာရေးကိုပဲပုံပေါ်လို့လုပ်နေတယ်များများအောင်အောင်မယ် ပတ်စံဆိုင်မှာကျတော့အလုပ်လည်းမရနိုင်ဘူး။ဘာလို့ဆက်မလို့ဒင်းကျန်နေမှာလဲဆိုတော့လာပြောတာအဲ့ဒါအတိတ်မှားတာပဲ။ပညာရေးရဲ့အရသာပညာရေးရဲ့တန်ဖိုးပညာရေးရဲ့အင်အားကိုပညာစရာမှတိုင်းပြည်ပြည်ကိုရေရှည်ခဲ့မယ်ဆိုတော့မှတ်မိနေတယ်ကျောင်း။ဘာမှပညာစရာမရှိဘူး။ပညာကြောင့်တက်နေတယ်ဂျပန်၊စင်ကာပူအဲ့ဒါကိုမစင်နာပဲနဲ့ပညာတတ်ပညာစရာပညာစရာကိုကျုံးမနေမြည်ဘာလို့ဘာလို့ရတယ်။တောက်စင်းနေမြည်ဘာလို့ရတယ်။ကြည့်တဲ့ကလေးတွေဘွဲ့တော်ရပါတယ်ဒီရေအင်းတွေနဲ့ပါစကားစပယ်ရလို့မိုးဝင်းကားရောက်လို့ရောင်းနေဖြစ်နေဘာသာလုံ
းအခုနောက်ပိုင်းမှာတော့လူတွေရဲ့တံမိုးထားပုံတွေပြောင်းလဲလာတာနဲ့အမျှပညာဆိုတဲ့အပေါ်သတ်မှတ်ချက်တွေဟာလည်းတင်းဆောင်းလာပါတယ်ဒါကြောင့်ចောင်းသားတွေကိုယ်တိုင်ကကိုယ်စိတ်ဝင်စားတာဘယ်ဘာသာရက်လဲဆိုတာထက်ဘယ်ဘာသာရက်ကအမှတ်ပုံမြင့်တယ်လဲအလုပ်ပုံလွယ်မလဲဆိုတဲ့နည်းနဲ့စဉ်းစားလာကြပါတယ်တကယ်တော့ပညာဆိုတာအသိဉာဏ်ဖြစ်တဲ့အတွက်ဘာသာရက်တိုင်းဟာလူပေါင်းကိုအလင်းရောင်ပေးကြတာကြီးဖြစ်ပါတယ်ဒါပေမဲ့အလင်းရောင်ဆိုတာဟာနေပယ်တိုင်းမှာမျက်မျက်တက်တာလင်းနေဖို့လိုပါတယ်။တချမ်းထဲကိုရှိသမျှအလင်းရောင်တွေထိုးနေပြီးနောက်တချမ်းကအမြဲမှောင်နေမယ်ဆိုရင်လှပတန်ရတဲ့လူပေါင်းဘလို့မှမဖြစ်နိုင်ပါဘူး။အဲ့ဒီအမြင်နဲ့ပသက်ပြီးဆရာကြည်မင်းက
တကယ်တမ်းကလူပေါင်းကိုတိုးတက်အောင်လုပ်တာစိတ်ပံပညာဆိုရင်လေလူပေါင်းကိုရည်ကြီးအောင်လုပ်တာဝိဇ္ဇာပညာဝိဇ္ဇာပညာကိုမသိရင်လူတွေကိုရိုင်းကုန်ပါအဲဒီခေါ်ရင်မြင့်ကုန်ပါမှားကုန်ပါလုံးသားကြီးမာကျော်ကုန်တယ်အဲ့ခါကျတော့သူဟာဝိဇ္ဇာတရားကိုလေးစားတဲ့လူပေါ့ဖြစ်လာပေါ့သူရည်ကြီးတာ
လူတိုင်းဟာလေကောင်းလေတန်ရပြီးလင်းချင်းဝင်းပါတဲ့ပတ်ဝန်းကျင်ခိုင်ခန့်တန့်ရှင်းတဲ့အိမ်ယာမှာနေကျင်ကြတာကြီးပါပဲညံတကားတွေကိုဖွင့်လှစ်ပြီးခံယူချက်ဥမျက်ကိုခိုင်အောင်ချခြင်းအဖြစ်သာအဲ့ဒီလိုအိမ်ယာဝန်းကျင်ကိုရရှိမှလည်းဖြစ်ပါတယ်အဲ့ဒီလိုညံတကားကိုဖွင့်လှစ်ဖို့နဲ့ခံယူချက်ဥမျက်ချနိုင်ဖို့စွမ်းရည်ကိုတော့ပညာရေးကသာပေးနိုင်တာမို့ပညာရေးနဲ့ဆက်ဆက်နေသူတိုင်းကိုယ်စွမ်းဉာဏ်စွမ်းရှိသမျှပူပေါင်းပါဝင်ကြခြင်းနဲ့သာပညာရေးစနစ်ဖွံ့ဖြိုးလာရေးစီရှေ့ရှုဦးတည်နိုင်မှာဖြစ်ပါလေရှင်။